တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်အတွင်းသူတို့ပိုင်နက်နယ်မြေတွေထဲမှာဆောက်လုပ်ရေးလုပ်ငန်းတွေတည်ဆောက်ဖို့တရားဝင်အခွင့်အရေးရှိတယ်လို့ပြောလိုက်ပြီးတဲ့နောက်တောင်တရုတ်ပင်လယ်ပြင်အတွင်းတိုက်ရိုက်အသုံးပြုမှုတွေနဲ့နယ်မြေပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့သဘောထားတင်မာနေတာနဲ့ပတ်သက်ပြီးသတိထားကြဖို့ကိုလည်း Shangri-La Dialogue လို့ခေါ်တဲ့နှစ်စဉ်ကျင်းပတဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကပြောကြားလိုက်ပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ကဒီနေ့စောပိုင်းမှာကျင်းပတဲ့ဆွေးနွေးပွဲအတွင်းအဲ့လိုပြောခဲ့တာပါ။အာရှဒေသကသူတို့ရဲ့ကာကွယ်ရေးလုပ်ငန်းတွေဟာသူတို့ဘာသာသူတို့ကာကွယ်ဖို့တသက်ဖြစ်ကြောင်းဒါပေမဲ့လည်းသူတို့ရဲ့အကျိုးစီးပွားကိုကာကွယ်တဲ့အနေနဲ့တံပြန်တိုက်ခိုက်သွားဖို့ကိုတော့တွန့်ဆုံနေမှာမဟုတ်ဘူးဆိုပြီးတရုတ်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ Australia, Vietnam နဲ့ Philippines ကာကွယ်ရေးဝန်ကြီးတွေကတော့အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းနိုင်ငံတကာဥပဒေနဲ့အညီလှုပ်ဆောင်နေသမျှတရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုသူတို့အနေနဲ့စန့်ကျင်နေမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်ခင်ဗျာ။